ရခိုင်ပြည်နယ်မှာလူမျိုးစုတွေကြားအကြမ်းဖက်မှုတွေဖြစ်အောင်စနစ်တကျသွေးထိုးလှုံ့ဆော်နေလို့အရင်တုန်းကလိုလူမျိုးရေးဘာသာရေးအသုံးချတဲ့ထောင်ချောက်ထဲမကြဖို့လိုတယ်လို့နိုင်ငံတကာကမြန်မာအရေးစောင့်ကြည့်နေသူတို့ကသတိပေးလိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုငင်းချင်းအေးကပြည့်စုံတင်ပြပေးပါမယ်ရှင
်ဒီခိုင်နောက်ပိုင်းမှာစစ်ကောင်စီတပ်တွေနဲ့အာရခတပ်တော်အေးတို့ကြားတိုက်ပွဲတွေပြင်းထန်နေချိန်မှာပဲစစ်ကောင်စီဘက်ကမဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေကိုအသုံးချပြီးရိုဟင်ဂျာမွတ်စလင်လူငယ်တွေကြားစစ်သားတစ်စုဆောင်တာတွေရှိနေလို့ဒါဟာရခိုင်ကမတူကွဲပြားတဲ့လူမျိုးစုတွေကြားပိုပြီးအမုန်းပွားလာမှာစိုးရိမ်စရာဖြစ်နေတယ်လို့ကုလသမဂ္ဂပါဝင်လူခွေလှုပ်ရှားသူတွေနဲ့စောင့်ကြည့်လေ့လာသူတွေကထောက်ပြနေကြတာပါမြန်မာနိုင်ငံမှာနှစ်ပေါင်းများစွာဒီမိုကရေစီအသွင်ကူးပြောင်းရေးတနက်နေ့ဖွင့်လှစ်ပို့ချခဲ့သူလည်းဖြစ်လက်ရှိမှာမြမအရင်အနီးကပ်စောင့်ကြည့်လေ့လာနေတဲ့Brock Civil Society Center ရဲ့အကြီးအကျယ်ပေး Igor Vlasovic ကတော့ဒီအခြေအနေဟာအနေရကြည့်ပြီးလူမျိုးရေးထောင်ချောက်ထဲမကြဖို့လိုတယ်လို့တတိပေးပါတယ
် What's happening is that the desperate military junta
ရခိုင်မှာထိန်းချုပ်နိုင်မှုဆုံးရှုံးလာတဲ့စစ်ကောင်စီဟာလူမျိုးစုတွေကြားအကြမ်းဖက်မှုတွေဖြစ်အောင်စပြီးတော့ကြိုးစားနေတာပါ Ranger တွေလူမျိုးတုံးတပ်ဖြတ်မှုမှာစစ်တပ်ကသာကျူးလွန်ခဲ့သူဖြစ်ပါတယ်သူတို့ရဲ့အာဏာကိုကာကွယ်နိုင်ဖို့ဒီလူမျိုးရေးကိစ္စကိုအမြဲအသုံးချလေးရှိပါတယ်။ဒါအရင်ကလုပ်ခဲ့သလိုအခုပြန်ပြီးတော့တကြောပြန်လုပ်နေတာပါ။အနေရများပါလေ။ဒီထောင်ချောက်ထဲကိုမြမပြီးမကြဘူးကျွန်တော်မျောလင့်ပါတယ
်။ In that trap once again
စစ်ကောင်စီကတော့ဒီလိုရိုဟင်ဂျာတွေကိုအဓမ္မစုဆောင်းတာကိုအမြဲညှဉ်းဆုပ်ပြီးနိုင်ငံသားအဖြစ်အကျုံးဝင်သူတွေကိုပဲစစ်မှုထမ်းခိုင်းတာဖြစ်တယ်လို့ပထမအတုံးနဲ့ဒုတိယအတုံးတွေမှာကိုယ်စန္ဒအလျောက်တာဝန်ထမ်းဆောင်သူတွေအများစုဖြစ်မယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကမတ်လတုန်းကမီဒီယာတွေကိုဖြေခဲ့ပါတယ်။ဒါပေမဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ဆိုင်ရာအထူးကိုယ်စားလှယ်တောမ်အန်ဒရူးစ်ရဲ့ April လကုန်ဖြေကြားချက်တစ်ခုမှာတော့လူသားတိုင်းဖြစ်သုံးချဖို့ရိန်ဂျာလူငယ်တစ်ထောင်ကျော်လောက်ဟာစစ်သားဖြစ်အတင်းအဓမ္မစုဆောင်းခံခဲ့ရပြီးပြီလို့ဆိုပါတယ်။မြန်မာနိုင်ငံမှာ2017ခုနှစ်ကနေ2016ခုနှစ်ထိအခြေချနေထိုင်ခဲ့မှုတဲ့Igor Blazovic ကတော့စစ်တပ်ကမွတ်စလင်တွေကိုပြစ်မှတ်ထားပြီးလူမျိုးရေးဘာသာရေးမှိုင်းတိုက်တာဟာအရင်ကတည်းကရှိခဲ့တယ်လို့ထောက်ပြပါတယ
် Junta and the Tenzin government has been the entity
ဒါဟာအရင်ဦးသိန်းစိန်အစိုးရလက်ထက်မဘာတလှုပ်ရှားမှုကိုအသက်သွင်းခဲ့တဲ့ပုံစံမျိုးပါသူတို့ကမြန်မာနိုင်ငံမွတ်စလင်တွေအပေါ်အကြောက်တရားနဲ့မုန်းတီးရေးလှုပ်ရှားမှုတွေဖန်တီးခဲ့ကြပါတယ်အဲ့ဒီဆုံးကတော့ယူကော့ပွဲအကျိုးမဲဆွေရေးအဖြစ်လုပ်ခဲ့တာ
ပါ pre-election campaign
ထိုင်းချင်းနေဟာစည်ရေးအချိန်ပြည့်နေတော့မှာပဲလူမျိုးရေးဘာသာရေးဆက်ဆက်အပြန်လန်ဆွဆွဲမှုတွေကလည်းဖြစ်နေတာပါစစ်တပ်ပိုင်းနဲ့စစ်ကောင်စီကထိ ंछ ုပ်ထားတဲ့မီဒီယာတွေမှာတော့အေကလူမျိုးရေးသွေးထိုးနေတယ်လို့ဆွဆွဲလေရှိတယ်လို့ရခိုင်ပြည်နယ်မြို့တော်စစ်တွေနဲ့ဗူဒီတော်မှာသူတို့ခေါ်ဘင်္ဂလီလူမျိုးတွေကအေကိုမလိုလားကြောင်းနဲ့ဒေသတည်ငြိမ်ရေးအတွက်ဆန္ဒထုတ်ဖော်ကြတယ်ဆိုပြီးမကြာခဏသတင်းထုတ်ပြန်လေးရှိပါတယ်ဒီလိုရှုပ်ထွေးမှုတွေရှိနေချိန်မှာပဲယုံကြည်ကိုးစားထိုက်တဲ့နိုင်ငံအင်အားစုတွေကအားလုံးပါဝင်နိုင်တဲ့ Federal Democracy နိုင်ငံတည်ဆောက်ဖို့ကြိုးစားနေတာကိုနိုင်ငံတကာလည်းနဲ့ထိရောက်တဲ့ထောက်ပံ့နာတွေမလုပ်ပေမဲ့အလွယ်တကူနဲ့ဝေဖန်နာမျိုးတော့လုပ်လို့ရှိတယ်လို့ Igor Blazovic ကထောက်ပြပါတယ်
But Myanmar is an extremely complex country with a
lot of မြန်မာနိုင်ငံခင်းချင်းကရှုပ်ထွေးပြီးတော့နက်နက်ဆိုင်ဆိုင်အမြင့်တွင်နေတဲ့ခွဲခြားမှုတွေရှိလို့လူတွေကိုနီးလန်းများစွာနဲ့လှည့်ပြားနိုင်ပါတယ်စစ်ကောင်စီကမွတ်စလင်တွေရိုဟင်ဂျာတွေကိုစစ်သားအသစ်စုဆောင်ပြီးတော့အေကိုတိုက်မယ်ဆိုရင်အခြားဘက်မှာလည်းပြည်ပခန့်တွေဖြစ်နေတာဖြစ်လို့ဒါဟာစစ်ပွဲရဲ့အကြီးတန်းရက်ဆက်မှုတွေဖြစ်လာမှာပါဒါပေမဲ့ဒါတွေအားလုံးရဲ့မူလရင်းမြစ်ကတော့စစ်အာဏာရှင်စနစ်ပဲဖြစ်ပါတယ်ဒါကမဖယ်ရှားနိုင်မယ်နဲ့တိုင်းပြည်ရဲ့ဒေသတခုမှာဖြစ်ပျက်နေတာတွေကိုဖြေရှင်းနိုင်မယ်နီလာမရှိပါဘူ
းမြန်မာနိုင်ငံရဲ့လက်ရှိပထဝီနိုင်ငံရဲ့အချင်းချင်းကိုသုံးသပ်ရင်လည်းအခြေခံကြကြနဲ့အလျင်မြန်းကိုပြောင်းလဲနေပြီးဆက်နောက်သိမ့်မှုနောက်ဆက်တွဲဖြစ်တိုင်းပြည်ဟာအစိတ်စိတ်အမွှာမွှာပြိုကွဲနေပြီးသားလို့ Igor Blazovic ကသုံးသပ်ပါတယ်အဓိကကြတဲ့မေးခွန်းကလက်ရှိအပိုင်းပိုင်းကွဲနေတဲ့ကြာရှုံးနိုင်ငံအဖြစ်ကနေဘလို့အတူတကွပေါင်းစည်းပြီးပြန်လဲတိဆောက်ယူမလဲဆိုတာဖြစ်တယ်လို့သူကထောက်ပြပါတယ
် One vision is that Myanmar will be a more centralized federal
ပထမမျိုးမှန်းချက်တစ်မျိုးကတော့ဗဟိုချုပ်ကံမှုပိုရှိတဲ့ federal နိုင်ငံဖြစ်လာနိုင်ပါတယ်နောက်တစ်မျိုးကတော့ဗဟိုချုပ်ကံမှုနည်းပြီးတော့တိုင်းရင်းသားတွေကိုဗဟိုပြုတဲ့ federal ပြည်ထောင်စုဖြစ်လာနိုင်ပါတယ်နောက်တစ်ခုကတော့အတိုင်းအတာတစ်ခုထိမဟာမိတ်ပြုထားတဲ့ federal confederation စနစ်ဖြစ်နိုင်ပါတယ်
ဒီသုံးမျိုးလုံးကမတူကွဲပြားတဲ့အယူအဆတွေဖြစ်ပြီး အနာဂတ်မြန်မာနိုင်ငံကိုဘယ်လိုပုံစံနဲ့တည်ဆောက်မလဲဆိုတာကိုလူမျိုးစုတွေကြားနိုင်ငံရေးသဘောတူညီချက်ဆွေးနွေးရယူနိုင်ဖို့ကစစ်တပ်ကအုပ်စိုးတဲ့ဆက်နာရှင်စနစ်ကိုဖယ်ရှားဖို့လိုတယ်လို့ Igor Blazevic ကယူဆပါတယ်။သူ့အနေနဲ့ကတော့အနာဂတ်တိုင်းပြည်ဟာမတူညီတဲ့စနစ်တွေပေါင်းစပ်ရောနှောကျဉ်သုံးတာမျိုးဖြစ်လာနိုင်တယ်လို့ခန့်မှန်းထားကြောင်းပြောပါတယ်။ဒီချိန်မှာတချို့နေရာတွေမှာပိုပြီး Confederate ပုံစံဆက်ဆံရေးရှိနိုင်ပြီးဖက်ဒရယ်ပြည်ထောင်စုမြန်မာနိုင်ငံရဲ့အချို့အစိတ်ပိုင်းတွေမှာတော့လူမျိုးစုဗဟိုပြုဖက်ဒရယ်ယူနစ်တွေဖြစ်လာနိုင်တာအချို့ကတော့နယ်မြေအခြေပြုဖက်ဒရယ်ယူနစ်တွေဖြစ်လာမယ်လို့ Igor Blazevic ကမှတ်စပြီးဒါကသက်ဆိုင်သူအလုံးအနာဂတ်မှာဆွေးနွေးရမယ့်ကိစ္စဖြစ်ကြောင်းအကြံပြုထားပါတယ်ညား